င်းသစ်နိုင်ငံကသရော်စာတွေရေးသားတဲ့ Charlie Hebdo မဂ္ဂဇင်းတိုက်ကိုအစ္စလာမ်အစွန်းရောက်တွေတိုက်ခိုက်ခံခဲ့ရတာတစ်နှစ်ပြည့်တဲ့ဒီနှစ်မှာပဲပါရီမြို့ကရဲစခန်းကိုတိုက်ခိုက်ဖို့ကြိုးစားတဲ့သူတယောက်ကိုရဲကအသေးပြစ်ခတ်ဖမ်းဆီးလိုက်ပါတယ်။ရဲစခန်းကိုချင်းကပ်လာသူဟာဓားတစ်ချောင်းနဲ့ကိုယ်ပေါ်မှာလဲဖောက်ခွဲရေးပစ္စည်းတွေတက်ဆင်လာပုံရပေမဲ့အတုဖြစ်နေတာကိုနောက်ပိုင်းမှာတွေ့ရတဲ့အကြောင်းပြင်သစ်တာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။ရဲတွေကအသေးပြစ်ခတ်ဖမ်းဆီးမခံရမီအစ္စလာမ်ဘာသာဝင်တွေဖျားသခင်ကိုဆုတောင်းတယ်လို့အော်ဟစ်ကြွေးကြော်ခဲ့ပုံရတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။တည်ဆုံးသူဘယ်သူပဲဝါဆိုတာကိုတော့ထုတ်ဖော်မပြောသေးပါဘူး။ပြီးခဲ့တဲ့နှစ်ထဲ Charlie Hebdo မဂ္ဂဇင်းတိုင်းတိုက်ခိုက်ခံရချိန်မှာပြင်သစ်လူထုကိုကာကွယ်ရင်းတည်ဆုံးခဲ့ကြတဲ့ရဲတပ်ဖွဲ့ဝင်3ဦးအတွက်ကျင်းပတဲ့အောက်မေ့ဖွဲ့အခမ်းအနားပွဲကိုတက်ရောက်ခဲ့တဲ့ပြင်သစ်သမ္မတ François Hollande ကလက်နက်ကင်ရဲတပ်ဖွဲ့ဝင်တွေအတွက်လုံခြုံရေးဆိုင်ရာလမ်းညွှန်ချက်အသစ်တွေထုတ်ပြန်ခဲ့တဲ့နေ့မှာပဲအခင်းဖြစ်ပွားခဲ့တာဖြစ်ပါတယ်။ရဲရရှိတွေအနေနဲ့အခုကစလို့တာဝန်ချိန်ကုန်ဆုံးချိန်မှာလဲလက်နက်ကင်ဆောင်ခွင့်ရမှာဖြစ်တဲ့အကြောင်းပြင်သစ်သမ္မတကပြောဆိုခဲ့တယ်လို့လက်နက်ကင်လုံခြုံရေးတပ်ဖွဲ့ဝင်အင်အားကိုလည်း9000အထိတိုးမြှင့်ဖို့ကြေညာပေးခဲ့ပါတယ်။ဒီကနေ့ချင်းပါတဲ့အောက်မေ့ဘွယ်အခမ်းအနားမှာသမ္မတအော်လန်ကတည်ဆုံးသူရဲတပ်ဖွဲ့ဝင်တွေအတွက်လွမ်းသူပန်းခွေချခဲ့တယ်လို့အကြမ်းဖက်သမားတွေကိုလိုက်လံချေမှုန်းခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေကိုလည်းချီးကျူးစကားပြောကြားခဲ့ပါတယ်ရှင်။